မြန်မာနိုင်ငံကိုရောက်ရှိနေတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကဒီကနေ့သူ့ကချင်ပြည်နယ်ခီးစင်အတွင်းမှာမြန်မာအာဏာပိုင်တွေရဲ့ပူးပေါင်းဆောင်ရွက်မှုမရခဲ့ဘူးဆိုပြီးသူ့ရဲ့စိတ်ပျက်မှုကို VOA ကိုပြောဆိုခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့လုံခြုံရေးအခြေအနေကြောင့်ကချင်ပြည်နယ်ရဲ့နေရာတချို့ကိုတွားရောက်ခွင့်မပြုခဲ့တာလို့တုံ့ပြန်ပါတယ်။သူ့ခီးစင်မစခင်ကတည်းကလူခွင့်ချိုးပေါက်ခံရတယ်လို့စွပ်စွဲခံရတဲ့နေရာတွေကိုတွားဖို့စီစဉ်ထားပေမဲ့လုံခြုံရေးအကြောင်းပြချက်နဲ့ကချင်ပြည်နယ်ဒေသတချို့ကိုတွားရောက်ခွင့်ပိတ်ပင်ခံခဲ့ရတာဖြစ်ပါတယ်။ဒီခီးစင်နဲ့ပတ်သက်ပြီးဆက်သွယ်ဆောင်လမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာမြန်မာနိုင်ငံ12ရက်ကြာခီးစဉ်ဒီကနေ့အစမှာပဲကချင်ပြည်နယ်ကိုတွားရောက်ခဲ့တာဖြစ်ပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကချင်ပြည်နယ်အစိုးရနဲ့ရောစစ်ဘေးရှောင်ဒုက္ခသည်စခန်းကတာဝန်ရှိသူတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။မြန်မာအစိုးရတပ်တွေနဲ့တိုက်ပွဲတွေဖြစ်ခဲ့တဲ့ KIA ကချင်လူမျိုးရေးတပ်ဌာနချုပ်တရှိရာလိုက်စာမျိုးနဲ့ကချင်ပြည်နယ်ဖားကန့်ဒေသတွေကိုတွားရောက်ဖို့စီစဉ်ထားခဲ့ပေမဲ့လို့ဒီခီးစဉ်တွေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကပူးပေါင်းဆောင်ရွက်မှုမရှိဘူးလို့မစ္စယန်ဟီလီက VOA ကိုပြောပါတယ်
။ Well, I'm not getting any cooperation from the state.Nor the union government.
ဒီမှာတွားခွင့်တောင်းထားတဲ့နေရာတွေကိုတွားခွင့်ပြုဖို့ပန်ကြားချက်နဲ့ပတ်သက်ပြီးတော့ပြည်နယ်အစိုးရဘက်ကရောပြည်အောင်စုအစိုးရဘက်ကပါပူးပေါင်းဆောင်ရွက်တာမရှိပါဘူး။ဒီမှာကိုပေးအပ်ထားတဲ့လုပ်ပိုင်ခွင့်အရာအဲ့ဒီနေရာဒေသတွေမှာလူခွင့်ရေးချိုးဖောက်တာတွေနှိမ့်ဆက်ညှိမ့်မှန်းတာတွေရှိမရှိစုံစမ်းဖို့ဖြစ်ပါတယ်။လူခွင့်ရေးထူးချိုးဖောက်ပြီးနှိမ့်ဆက်ညှိမ့်မှန်းမှုတွေရှိနေတဲ့ဆိုတဲ့နေရာဒေသတွေကိုဒီမှာကိုတွားခွင့်မပြုပါဘူး။
တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်ဒေသတချို့မှာလုံခြုံရေးအခြေအနေကြောင့်တွားရောက်ခွင့်မပြုခဲ့တာဖြစ်တယ်လို့မြန်မာသမ္မတရုံးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေကဗီအိုအေကိုပြောပါတယ
်။အဲ့ဒါတော့ကျွန်တော်တို့နေမြေအခြေအနေကမပေးဘူးပေါ့။ဆိုင်းစားကြရင်ကျွန်တော်တို့ကဟိုတောဘောကတော်တော်လေးခက်တယ်။မိုင်းကွင်းတွေရှိတယ်။လမ်းကြောင်းကတိုက်ပွဲတွေဖြစ်နေတယ်လို့ပြောတဲ့အခါမှာဟိုဘက်ဒီဘက်တက်တယ်ညှိအောင်ပါပေါ့နော်။ညှိအောင်ဖြစ်တော့အဲ့အခုဖြစ်နေတဲ့အခြေအနေကဟိုဘက်ဒီဘက်ညှိဖို့လည်းအဆင်မပြေဘူး။အဲ့တော့နည်းနည်းအခြေအနေရပါတော့နော်အဲ့ဒါတော့ပြောလို့ရအောင်ရှင်းပါဟုတ
်ဟုတ်ကဲ့ဟိုဖားကန့်ဟိုရောဗျခွင့်ပြုသားဖို့များရှိပါလားခင်ဗျာ
ဟုတ်တော့အဲ့ဖားကန့်လည်းပဲဒီတိုက်ပွဲနည်းနည်းတော့ပါတဲ့အတွက်ပြေးလို့မရဘူးရှင်းပ
ါဒါပေမဲ့လည်းမစ်ဆန်ဟီလီအနေနဲ့ရခိုင်ပြည်နယ်ကိုတော့တွားရောက်ခင်ပြေးမယ်လို့ဦးစောထေကပြောပါတယ်မစ်ဆန်ဟီလီဟာကချင်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေကတာဝန်ရှိသူတွေနဲ့မြစ်ကြီးနားမြို့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထုကိုယ်စားလှယ်နဲ့တွေ့ဆုံစဉ်အတွင်းကချင်ပြည်နယ်အတွင်းငြိမ်းချမ်းရေးရရှိအောင်အမြန်ဆုံးဆောင်ရွက်ဖို့တိုက်တွန်းဆွေးနွေးခဲ့တယ်လို့ကချင်ခေရနှစ်ချင်းအဖွဲ့ချုပ် KPC ကဥက္ခလီကပြောပါတယ
်ဒီငြိမ်းချမ်းရေးကိုအမြန်ဆုံးရရှိဖို့ရတဲ့အတွက်ယူရနေနေနဲ့ဒါကျွန်တော်တို့စစ်ပွဲတွေကိုအမြန်ဆုံးငြိမ်းနိုင်အောင်ပေါ့နော်ဒါအကုန်လုံးကအကုန်လုံးကတာဝန်ဟုတ်တယ်ဆိုတဲ့အကြောင်းကျွန်တော်တို့ပြောပါတယ်ဒါပြီးတော့ဒီကျွန်တော်တို့အနေဆက်မှာရှိနေတဲ့ဒီပြည်သူလူထုတွေကအများကြီးဘယ်သူပဲဒုက္ခရောက်နေတာဒါနိုင်ငံသူနိုင်ငံသားတွေဒုက္ခရောက်နေတယ်ဆိုတဲ့အကြောင်းဒီဒုက္ခရောက်နေတဲ့လူကအများဆုံးကိုယ်ညင်နေဖို့ရတဲ့အတွက်ဒီစိတ်ကိုပြင်းညင်းနိုင်ဖို့အတွက်မအားလုံးမတာဝန်ဖြစ်ပါလေဆိုကျွန်တော်တို့ဆက်တဲ့ဒါတွေကို reporting နဲ့လုပ်ပေးပါဆိုတဲ့အကြောင်းကျွန်တော်တို့ဆင်းနေခဲ့ပါတယ်ခင်ဗျာ
မစ္စန်ဟီလီဟာပြီးခဲ့တဲ့နှစ်အတွင်းမှာပဲကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ဘက်ကိုတွားရောက်လေ့လာခဲ့ပေမဲ့လို့ဒီတစ်ခေါက်ခီးစဉ်မှာတော့မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ကချင်ပြည်နယ်ရဲ့အခြေအနေဟာပုံမဆိုးဝါးနေတာတွေ့ရတယ်လို့ VOA ကိုပြောပါတယ်
Well, the situation is deteriorating here in the Kachin state.
ဒီမှာအရင်တစ်ခါရောက်ခဲ့တဲ့ကအခြေအနေတက်ကိုကချင်ပြည်နယ်ရဲ့အခြေအနေကအခုပိုဆိုးနေတာတွေ့ရပါတယ်။ရှင်တို့သိတဲ့အတိုင်းပါပဲ။စီရင်ရတိုက်ခိုက်တာတွေပိုပြီးတိုးလာတယ်လို့ထပ်ဖြစ်နေတဲ့တိုက်ပွဲတွေကြောင့်လည်းနေရဆွန့်ခွာထွက်ပြေးနေကြတဲ့သူဥယျာဉ်တိုးလာတာတွေ့ရပါတယ်
။ဒီတစ်ခါမြန်မာနိုင်ငံကို12ရက်ခီးစဉ်အဖြစ်ရောက်ရှိနေတဲ့မစ္စန်ဟီလီကတော့ပြီးခဲ့တဲ့လအနေငယ်ကဖြစ်ခဲ့တဲ့ကိစ္စရွက်တွေမှာလူခွင့်ရေးဆွေးရမှုတွေကြောင့်အခြေအနေတွေအပေါ်နိုင်ငံတကာအဖွဲ့အစည်းတွေကအာရုံစိုက်နေကြတာဖြစ်တယ်လို့ဆိုပါတယ်။ကချင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအပြင်ကချင်နယ်ရှမ်းပြည်နယ်အတွင်းကစစ်ပွဲတွေအရှိန်မြင့်လာတဲ့အပေါ်မှာလည်းတနစ်တတမဲ့ရှိတဲ့အစိုးရတဲ့အတွက်စိုးရိမ်စရာဖြစ်တယ်လို့လည်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးအကြံပေးပုဂ္ဂိုလ်မစ္စန်ဟီလီဟာဒီတစ်ခေါက်ခီးစဉ်အတွင်းကချင်ပြည်နယ်အတွင်းကမြေကြီးနားဖားကန့်နဲ့လိုက်စာရခိုင်ပြည်နယ်အတွင်းကစစ်တွေရသေတောင်ပူတီတောင်မောင်တော်မြို့တွေအပြင်နေပြည်တော်နဲ့ရန်ကုန်မြို့တွေကိုလည်းတောဖို့စီစဉ်ထားပြီးအစိုးရတာဝန်ရှိသူတွေအပါအဝင်တပ်မတော်ဘက်ကတာဝန်ရှိသူတွေလွှတ်တော်အမတ်တွေနဲ့လူခွင့်ရေးတက်ကြလှုပ်ရှားသူတွေနဲ့ကောနိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအသင်းတာဝန်ရှိသူတွေနဲ့ပါတွေ့ဆုံဖို့ရှိပါတယ်။ဒီမှာရဲ့မြန်မာနိုင်ငံဆက်နေတာခီးစဉ်အတွင်းတွေ့ရှိချက်တွေကိုမတ်လမှာကျင်းပမဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှအစည်းအဝေးခန်းစာတည့်တင်သွင်းသွားမှာလည်းဖြစ်ပါတယ်ခင်ဗျာ။